စစ်ကဲနဲ့ရင်းနှံချက်ဆက်ယုံတိစောက်ရေးပါဝင်လဝဲထူးစီဝိုင်းဆုံမှာယင်းနှိမ့်ညွန်မှုတွေအတွက်စစ်ကောင်စီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တဲ့အကြောင်းရုရှားစီဝိုင်းဖွံ့ဖြိုးမှုဝန်ကြီးဌာနကဒီကနေ့ပဲကြေညာပါတယ်။နားလည်မှုစာချုပ်လာလို့တော့မြန်မာနိုင်ငံခီးစဉ်တွင်ရုရှားစီဝိုင်းဝန်ကြီးဌာနအကြီးအကဲမက်ဆင်ရက်စတင်နိုကော့ဖ်နဲ့စစ်ကောင်စီရဲ့ယင်းနှိမ့်ညွန်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးကန်စောတို့လက်မှတ်ထိုးခဲ့ကြတာပါ။သဘောတူညီချက်မှာမြန်မာနိုင်ငံမှာရှိတဲ့ရုရှားကုမ္ပဏီတွေပူးထွက်အကောင့်တွေဖွင့်နေတဲ့အခြေခံစောက်အုံနဲ့စွမ်းအင်လုပ်ငန်းတွေပါဝင်စီမံကိန်းကြီးတွေအတွက်အခြေခံမှုတွေပါဝင်တယ်လို့ရုရှားစီးပွားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စီမံကိန်းကြီးတွေမှာစိတ်ကန်းကြောင်မျိုးစုံတာအပိစက်ယုံနဲ့ရင်းနှံချက်စက်ယုံတိစောက်ရေးလုပ်ငန်းတွေပါဝင်ကြောင်းလည်းပြောဆိုထားပါတယ်။ရင်းနှံချက်စက်ယုံတိစောက်ရေးအတွက်ကတော့အခက်အခဲတွေရှိနေစေဖြစ်တာကြောင့်အပိသက်ဆုံးဖြတ်ချက်မချရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။စစ်ကောင်စီကရင်းနှံချက်စက်ယုံတိစောက်ဖို့လိုလားနေပေမဲ့ရုရှားကုမ္ပဏီတွေရဲ့စီးပွားရေးလိလဆန်းစစ်ချက်တွေအရမရေရာသေးတဲ့အခြေအနေတွေကိုတွေ့ရှိရကြောင်းလဲရုရှား Interfax သတင်းဌာနကစီးပွားရေးဝန်ကြီးဌာနအကြီးအကဲကိုကိုးကားဖော်ပြခဲ့ပါတယ်ခင်ဗျာ။